မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့မူဝါဒမှာလူနည်းစုတွေပေါ်မှာသွေးခွဲဆက်ဆံမှုရှိလားဆိုတာပါပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့ဂျပန်ကပဲကုလသမဂ္ဂလူခွင့်ကောင်စီမှာဒီလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့ဇာတ်လမ်းတစ်ခုတင်ပါတယ်အတိအကျတော့ဒီရိုဟင်ဂျာနဲ့လူနည်းစုကိစ္စတွေနဲ့ပတ်သက်လို့ပါအဲ့တော့မြန်မာနိုင်ငံမှာဒီလူနည်းစုတွေအပေါ်ခွဲခြားဆက်ဆံတာတွေဖယ်ထုတ်တာတွေဟာဆိုလို့ရှိရင်တဲ့ဒီမူဝါဒတွေဥပဒေတွေမှာရာစုနှစ်နီးနှစ်ဝက်နီးပါရှိခဲ့တယ်တဲ့ဒီအခြေအနေတွေကြောင့်အကြမ်းဖက်မှုတွေနောက်တခြားပြဿနာရပ်တွေအများကြီးပဲတိုင်းသားဒေသတွေလူနည်းစုဒေသတွေရိုဟင်ဂျာအပါဝင်ပေါ့အဲ့ဒီဒေသတွေမှာဖြစ်ခဲ့တဲ့ဆိုပြီးတော့သူထောက်ပြပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကဘာပြောရောဒီနေ့ကာလမှာဒီမိုကရေစီအသွင်ကူးပြောင်းပါလဲဆိုတဲ့ရပ်သားအစုအလဲတက်နေပြီဆိုတော့ဒီရပ်သားအစုအလဲထက်မှာဒီလိုဥပဒေတွေပြောင်းလဲလာပြီလားမူဝါဒတွေပြောင်းလဲလာပြီလားကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်အရင်ပါဝင်ဆွေးနွေးပေးမဲ့လူကပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းကအေရာချုပ်ပါဦးသက်စင်ပါသတင်းစာဆရာဦးသက်စင်ရှိပါတယ်နောက်တူကတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာလူခွင့်ရေးတက်ကြွလှုပ်ရှားသူဦးဆောင်သူတူလည်းဖြစ်ပါတယ်မတ်ချယ်ရီဇာဟောင်းမှာအဲသူလေးလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမတ်ချယ်ရီဇာဟောင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်ချယ်ရီကြားပါလားခင်ဗျာဟယ်လိုမတ်ချယ်ရီကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားရတယ်ခင်ဗျာ
ဟုတ်ကဲ့မတ်ချယ်ရီကြီးခုနကကျွန်တော်ပြောသွားလို့ပေါ့ဒီမြန်မာနိုင်ငံထဲမှာအခုလက်ရှိအစိုးရလက်ထက်မှာရင်ဒီခုနကရင်ဂျာပါဝင်လူနည်းစုတိုင်းသားတွေပေါ်မှာတွေးခွဲဆက်ဆံတဲ့တွေးခွဲမှုတွေရှိရယ်ဖယ်ထုတ်ထားရဲဆိုတဲ့မူဝါဒမျိုးတွေအခုလက်ရှိအစိုးရလက်ထက်မှာရောရှိသေးတုံးမဲလားမတ်ချယ်ရီဘယ်လိုများသုံးသပ်ပါလဲ
ဟုတ်ကဲ့ပါရှင်။ဟောကျမတို့မြန်မာနိုင်ငံရဲ့လူနည်းစုအခြေအနေကိုအရင်ဆုံးသုံးသပ်ချင်ပါတယ
်။ဒါက
ြတော့ကျမတို့လူနည်းစုလို့ပြောလို့ရှိရင်ဒါဟိုဘာသာရေးရလူနည်းစုရဲ့ဒီဟိုတိုင်းသားလူမျိုးရေးရရလူနည်းစုရဲ့ sexuality minority လို့ခေါ်တဲ့ဟိုလင်ဆိုင်ကွဲပြားမှုပေါ်မှာဟိုအခြေပြုတဲ့လူနည်းစုရဲ့ပေါ့နော်။ဆိုတော့ဒီသုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်သုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်တရားဥပဒေအရဟိုလုံလုံချုံချုံသူရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့ဥပဒေတွေမရှိနေသေးပါဘူးဒါကပထမအချက်ပေါ့နော်ဒီဒုတိယအချက်ကကြတော့ဒီ2015မှာဒီတိုင်းသားလူမျိုးလူမျိုးအနေစုရဲ့အခွင့်အရေးကိုကာကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းခဲ့တယ်လွတ်တော်ထဲမှာဒီလည်းဆွေးနွေးခဲ့ကြတယ်ဒီဥပဒေလည်းပြဟိုအတည်ပြုခဲ့တယ်ဒါပေမဲ့ဟိုဒီဥပဒေကဘယ်နေရာမှာတွားပြီးတော့မှကတနာရှိနေလေဆိုလို့ရှိရင်တကယ့်ကိုဟိုအစိုးရဌာနအသေးသေးတွေထဲမှာဒီလိုမျိုးဥပဒေတွေကိုဟိုစနစ်တကျချထားပြတာမျိုးတွေမူဝါဒအရဟိုစနစ်ဘယ်လိုလုပ်ဆောင်မလဲဆိုတဲ့ဟာကိုချထားတဲ့ဟာမျိုးတွေမရှိနေတဲ့ခါကျတော့ဒီလူနည်းစုတွေကအစိုးရဌာနတွေနဲ့ဆက်ဆက်မှုရှိနေတဲ့အချိန်ဥပမာဆိုလို့ရှိရင်ကျန်းမာရေးပြီးလာဝကပေါ့အထူးသဖြင့်လာဝကဒီဟိုနိုင်ငံသားအခွင့်အရေးတွေဒီလိုမျိုးနေရာတွေမှာသူတို့ကဒီတန်းတူညီမျှမှုကိုမရရှိနိုင်ဘူးအခုလက်ရှိချိန်တွေမှာဒီဟာဒီဘျူရိုကရေစီမှာတွားပြီးတော့မှဟိုအခွင့်အရေးတွေဟိုခွဲခြားဆက်ဆံမှုတွေကတွားပြီးတော့ဟိုကြုံနေရတယ်တွေ့နေရပါတယ်ဆိုတော့ဒီဟာကလက်ရှိဟိုအစိုးရရဲ့ဟိုလူရီကျုံနေရတဲ့အခက်အခဲပေါ့အစိုးရနဲ့ပတ်သက်လာလို့ရှိရင
်ဟုတ်ကဲ့
နောက်တစ်ခုက
ဟုတ်ကဲ့ပြောပါနောက်တစ်ခုက
နောက်တစ်ခုကကြတော့ဒီဟိုလူနေစုဒီမြန်မာနိုင်ငံမှာရှိနေတဲ့လူနေစုဒီဟိုတိုင်းသားလူနေစုတွေပြောနေတဲ့ဒီနိုင်ငံရေးအခွင့်အရေးပေါ့နိုင်ငံရေးတန်းတူညီမျှမှု political equality ဆိုတဲ့ဟာလည်းပဲအင်မတန်မှအရေးကြီးတယ်ဒီကျမတို့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုကြည့်မယ်ဆိုလို့ရှိရင်ဒီ political might political power ရှိနေတဲ့နေရာတွေကလူအများစုတည်ဆုနေတဲ့အရာဖြစ်တယ်ကျမတို့စနစ်ဖြစ်တယ်ကျမတို့ရဲ့ရွေးကောက်ပွဲစနစ်ကလည်းနိုင်တူအကူအညီကျေဆိုးရဲစနစ်ဖြစ်တယ်ဆိုတော့လူအများစုကပဲအမဲနိုင်ပြီးတော့မှလူအများစုကပဲဟိုအကုန်လုံးယူသွားတဲ့စနစ်ကြီးဖြစ်နေတယ်ဆိုတော့ဒီလူမျိုးစနစ်ထဲမှာလူနည်းစုတွေရဲ့တကယ့်ကိုနိုင်ငံရေးအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုပြေဝဟိုကာကွယ်ပြဖို့ရန်အတွက်အင်မတန်မှခက်တယ်ဒီဟာရဲ့စိုးကျွပါလဲဆိုလို့ရှိရင်ဒီဟို economic power ပေါ့စစ်ပွားရေးမှာဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာရှိနေတဲ့တန်းကျွတ်တတိတွေကစလို့ဒီဟိုအကုန်လုံးဟို political economic power တွေကဒီလူအများစုတွေရဲ့လက်ထဲမှာဟိုအလိုလိုနေနဲ့ဟိုရှိနေတာကိုလည်းကျွန်တော်တို့တွေ့နေရတယ်ဆိုတော့ဒီဟာတွေကိုပြောင်းလဲဖို့ရန်ဆိုလို့ရှိရင်တတော်လေးကိုဟိုမူဝါဒတွေဒီဟာကိုတကယ်ကို target လုပ်တဲ့မူဝါဒတွေဟိုချမှတ်နိုင်မှအဆင်ပြေမှာဖြစ်တယ
်ဟုတ်ကဲ့ခင်ဗျာမတ်ချယ်ရီဇာဟောင်းလီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာနောက်ထပ်ပြန်ဆွေးနွေးမဲ့သူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုသက်စင်ပါကုသက်စင်ဒင်းစားဆရာကုသက်စင်အခုကျွန်တော် ဆက်မေးချင်တာပါပါဒီဒီလူနည်းစုအခွင့်အရေးကာကွယ်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရလက်ထက်မှာအခြေအနေပေါ့ပိုတိုးတက်လာလားပိုပြီးတော့ဆိုးလာလားတွေးခွဲဆက်ဆံမှုတွေပိုရှိလာလားကိုသက်စင်အမြင်သိကြပါလေခင်ဗျာ
အာဟုတ်ကဲ့ခင်ဗျာကျွန်တော်ကလေအဓိကအပြင်ပေါ့နော်ကျွန်တော်နိုင်ငံမှာကဖြစ်နေတဲ့တက်တနာကနော်လူနည်းစုတွေပေါ်မှာခွဲခြားဆက်ဆံတဲ့ကိစ္စကဥပဒေအရလည်းရှိနေတယ်မူဝါဒအရလည်းရှိနေတယ် institution အရလည်းရှိနေတယ်ပေါ့ဗျာအဲ့ဒီဥပဒေရောမူဝါဒအရ institution အရရောခွဲခြားဆက်ဆံခဲ့တာအနည်းဆုံးတော့ရှိပါပြီကျွန်တော်ဟို nation building ကိုဒီကောက်ခဲ့တဲ့ဘုဒ္ဓဆန်းအထုံးချန်ခံရပြီးနောက်ပိုင်းမှာစပြီးတော့ဒီအခြေအနေတရှိအစိုးရအခြေအနေဒီဥပဒေရောမူဝါဒအရရစ်စတင်းရောခွင့်ပြုဆက်ဆံမှုကတကယ်ရှိရှိနေပါတယ်ဒါကြောင့်မို့ကျွန်တော်တို့ကဒီကိစ္စတွေကိုဥပဒေကြီးရောမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကငင်းငယ်လည်းမရနိုင်ပါဘူးခင်ဗျတို့တွေလည်းမရနိုင်ပါဘူးဒါကြောင့်မို့ကျွန်တော်တို့ဒီကိစ္စကိုစာပြီးဖြေရှင်းဖို့လိုတယ်ကျွန်တော်ယူဆပါတယ်ကျွန်တော်ခက်ပြီးကြည့်ရတော့လို့ရှိရင်တော့ကျွန်တော်ဥပဒေရပြောလို့ရှိရင်ကျွန်တော်တို့ကဖြေကန် function ဖြေကန်ဥပဒေရကိုကတော့ကျွန်တော်တို့ဒီလိုနဲ့ဒီမှာမှာဆိုလို့ရှိရင်ဒါခွဲခြားဆက်ဆံမှုကကျွန်တော်ဇာတ်တင်တဲ့ကိစ္စကိုတိုင်းချင်းကြည့်ကြည့်ရှင်းဒါပို့ပြီးသင်တန်းကြားသိနိုင်ပါတယ်နောက်တစ်ခုကတော့အာဌာနရေးခုဌာနရေးခုမှာဆိုလို့ရှိရင်ဒီမှာမှာရှိနေတဲ့ပြည်အောင်စုကနေပြီးတော့သတ်မှတ်ထားတဲ့ဌာနရေးခုကပြည်နယ်ဒီမှာဆိုလို့ရှိရင်ဓာတ်ရှိတဲ့ဇာတ်ရင်းတော့15ရင်းတော့မပို့ပါဘူးဆောက်လုံးမှာဥပဒေနဲ့တော့14ရင်းလို့ရှိတယ်ဒါပေမဲ့ဒီဆိုးတဲ့ချက်မှာဆိုရင်13ရင်းတော့မပို့ပါဘူးဒါကြောင့်မို့လားခွဲခြား
ဟယ်လိုကုသစင်ကုသစင်ဖုန်းလိုင်းကျသွားပါတယ်ခင်ဗျာကျွန်တော်အဲ့တော့ပင်တိုင်းဆွေးနွေးမဲ့သူတွေပြင်ပြန်ခေါ်ပါမယ်ကျွန်တော်တော့ရှင်တွေကိုအပြန်လှည့်ပေးချင်ပါတယ်အရင်ဆုံးကိုဥချစ်မြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာလက်တလောမတ်ချယ်ရီဇာဟောင်းလီလိုင်းပေါ်မှာရှိပါတယ်ကုသစင်ကိုကျွန်တော်မကြခင်ပြန်ခေါ်ပါမယ
်ဟုတ်ကဲ့လူနည်းစုပဲဖြစ်ဖြစ်ဆရာလူများစုပဲဖြစ်ဖြစ်အခြေခံလူခွင့်ရေးတွေကဆုံးရှုံးနေတာနှစ်ပေါင်းတော်တော်ကြာပါပြီဒါမဲ့ကျွန်တော်တို့အခုလက်ရှိဆိုရမပြုတ်ပြန်ရင်မူလားမပြောင်းလဲခြင်းမူလားဆိုတော့ကြောက်လဲခြင်းတာပေါ့ဆရာအမေမေကျွန်တော်ဒီမိုကရေစီကဒီမိုကရေစီရမှလာတယ်ကျွန်တော်လူခွင့်ရအပြည့်ပြည့်ဝလာကြကြမှာဟုတ်ဒါကြောင့်မို့လဲကျွန်တော်တို့2008ပြည်ပုံအခြေခံပင်မအရေးကြီးတဲ့အချက်ကိုကျွန်တော်တို့ energy အစိုးရပြုပြင်ဖို့စတင်နေကြတာပေါ့အခုကျွန်တော်တို့ဒီမျိုးတော့တပြတ်မှုလို့အစိုးရခံရတယ်ဒါကလည်းကျွန်တော်ဒီမိုကရေစီအစိုးရဝန်ကြီးဌာနရဲ့လက်အောက်ကဖြစ်တာမဟုတ်ဘူးလေကျွန်တော်တို့စစ်အာဏာကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းပြီးကျွန်တော်တို့ဒီလိုဖြစ်ခဲ့ရတဲ့ကျူးကျော်ခဲ့တဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုကျွန်တော်တို့မေးစုကိုယ်တိုင်ဖြေရှင်းနေရတာဖြစ်ပါလေဆရာ
ဟုတ်ကဲ့
ဟုတ်ကဲ့ပါ
ကိုဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးပါခင်ဗျာကျွန်တော်အဲ့ဒါကိုတက်စီကလည်းပြောင်းလာပြီဆိုတော့ကိုချင်းမြင့်ဦးချင်းမြင့်ပြောသွားတဲ့ကိစ္စနဲ့စိတ်ဝင်စားဖို့ကောင်းပါလေကျွန်တော်ကိုတက်စီကိုပဲမေးချင်ပါလေဦးချင်းမြင့်ပြောသွားတဲ့အထက်မှာတော့လက်ရှိမှာဒီမိုစီအပြည့်အဝမရှိသေးဘူးဒီမိုစီအပြည့်အဝရအောင်လုပ်နိုင်တော့မှတိုင်းရင်းသားတွေအခွင့်အရေးတွေဖြစ်လာနိုင်တယ်လူနေစုခွင့်အရေးတွေဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးပြောပါလေခင်ဗျာဒါနဲ့ပတ်သက်လို့ကိုတက်စီရဲ့တုံ့ပြန်ချက်သိချင်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကဒီမိုကရေစီပြည်ဝရမယ်ဆိုတာကဘလို့စံတင်စံထုံးနဲ့တိုက်တာလဲဆိုတော့ကျွန်တော်အရင်မေးရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခါကျတော့ကျွန်တော်တို့ကတိုင်းမားရီရဲ့တိုင်းနောက်ကျွန်တော်ရိုင်းလို့ဖြစ်တာပေါ့။ဒီလူမျိုးစုရဲ့အခွင့်အရေးကိုဖြစ်တယ်ထားပြီးဘလို့ဒီစီရောက်တော့ပါလဲ။အဲ့ဒါအရေးကြီးပါတယ်။ဆိုတော့ဒီမိုစီကပြည်မမှာရှိနေတဲ့လူမျိုးစုကအတွက်အများစုဒီမိုစီကမှတဲ့လူမျိုးစုရဲ့အတွက်ဒီမိုစီရမယ်ဆိုတဲ့ကိစ္စကတိတ်တာကတပ်ပဲမဖြစ်ပါဘူးတရားစတာမျိုးရှိပါဘူးအမှန်ဆိုလို့ရှိရင်လူငယ်စုနဲ့လူများစုကပူးပေါင်းပြီးတော့ဆက်အနာရှင်စီကနေပြီးတော့ဆက်အနာရှင်ကိုချုပ်ချပြီးဆက်အနာရှင်စနစ်ကိုပယ်ဖျက်ပြီးတော့ကျွန်တော်တို့ကဒီမိုကရေစီကိုထူအောင်မှာဖြစ်ပါတယ်ဒီလိုပေါ့ဆိုင်နဲ့လူများစုကနေပြီးတော့ဒီမိုကရေစီရအောင်အရင်လုပ်ပြီးတော့လူငယ်စုတွေကိုဒီမိုကရေစီရအောင်လုပ်ပေးရဆိုတာဒါကအကူအညီတွေဆက်ဆံရေးကိုဖြစ်နေပါဒါကလုံးဝတိတိမရှိတော့တောက်ချောင်းထောက်ခံနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကုသစင်ကျေးဇူးပါတော်ရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုဆိုင်းအောင်ကျော်စန်းစနေမြင်းမြန်လို့ရပါတယ်ခင်ဗျာကုဆိုင်းအောင်ကျော်စန်းကြားပါလားကုဆိုင်းအောင်ကျော်စန်းဖုန်းကတခုဖြစ်နေတယ်ကျွန်တော်ကိုတီးလိုက်မှုဖိတ်ခေါ်ချင်ပါတယ်ကိုတီးလိုက်မှုစနေမြင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒီမလားအခုပြောနေတဲ့အခြေအနေတွေကတော့ကျွန်တော်တို့မဟာမင်းကြီးရုံးရဲ့ပြောဆိုချက်တွေကတော့ကျွန်တော်တို့ကအတားမှကျူစုပါတယ်ခင်ဗျာ။ဘာဖြစ်လဲကျွန်တော်တိုင်းသားပြည်သူတွေကတော့ပြည်ပေါင်းမြောက်များစွာနဲ့မတရားတပ်ဖြတ်ခံရတယ်နော်။တရားပြစ်ခြင်းခံရတယ်ဆိုတော့ကျွန်တော်တို့ပြောပြတော့မလိုတော့ပါဘူးခင်ဗျာ။အဲဒါကြောင့်မို့မဟာမင်းကြီးရဲ့အခုပြောဆိုချက်ကတော့ကျွန်တော်တို့အတားမှဥညွင့်နဲ့အတားမှတောင်းဆိုပါတယ်။မကန်လည်းလုပ်ပြီးဖို့ကျွန်တော်တို့အမြန်တော့လုပ်ပြီးဖို့လိုရဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကိုတီးလိုက်မှုကတော့သူ့သဘောထားအမြင်ပြောသွားတာပေါ့နော်ကျွန်တော် match cherry ပင်နယ်ဆွေးနွေးတဲ့ match cherry ဆောင်းအောင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ် match cherry ကိုကျွန်တော်မေးချင်တာကခုန match cherry ပြောသွားတဲ့ကိစ္စအဆက်ပါလက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီလူနေစုခွေးရည်နဲ့ပတ်သက်လို့ဥပဒေရလေအကာအကွယ်မဲ့နေတယ်ဒါပေမဲ့လည်း2015ခုနှစ်မှာလူနေစုခွေးရည်ကာကွယ်ရေးအတွက်ဥပဒေတွေအစိုးရကလုပ်ခဲ့တယ်ဆိုတော့ကျွန်တော်အစိုးရရဲ့စိတ်ဆန္ဒမေးချင်ပါတယ်လက်ရှိဒီလူနေစုအခွင့်အရေးလူနေစုတွေတွေးခွဲဆက်ဆံမှုတွေကိုဖယ်ရှားနိုင်ဖို့အတွက်အစိုးရနဲ့အာဏာရပါတီမှာရောစိတ်ဆန္ဒအရဘယ်လောက်ရှိရလို့ယူဆနိုင်ပါလဲ
ကျမရဲ့သုံးသပ်ချက်ကတော့စိတ်ဆန္ဒဟိုရှိဒါတော့လူတိုင်းမှာရှိကြမယ်ထင်တယ်ဟိုလူတိုင်းကျမတို့မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးခေါင်းဆောင်တွေရောပြည်သူလူထုတွေရောအများအားပြောနေတာကတန်းတူညီမျှမှုတရားမျှတမှုလွတ်လပ်မှုဆိုတာလူတိုင်းကြိုက်ကြတဲ့အရာပဲဒါပေမဲ့အဲ့ဒီအပေါ်မှာနားလည်မှုကဟိုတဖွဲ့နဲ့တဖွဲ့မတူကြဘူးဥပမာဆိုလို့ရှိရင်ကျမတို့တိုင်းသားလူနေစုတွေကနားလည်ထားတာကတိုင်းသားလူနေစုတွေအခွင့်အရေးကိုအတိဟိုအတိကျအဲ့ပြဝကကွယ်ပြီးနိုင်မှာဒီမိုကရေစီစစ်လို့ခေါ်တယ်ဆိုတော့ဒါပေမဲ့ဟိုတစ်ဖက်ကနားလေတာကခုနဆရာလည်းဟိုNLD ကဆရာလည်းပြောသွားတယ်ဒီမိုကရေစီအရင်ရမှတိုင်းသားတွေရဲ့အခွင့်အရေးကိုပေးလို့ရမယ်ဆိုတော့ဒီအပေါ်မှာကျမတို့ကနားလည်မှုတွေကလွဲနေတယ်လို့ကျမတို့ထင်တယ်လေဒါဟိုဒီအစိုးရတက်မှာတော့စစ်နာရှိရင်ရှိမယ်ဒါပေမဲ့ဟိုသူတို့ဘက်ကပဲပေးရမယ်ဆိုတဲ့ဟာကဟိုတကယ်တမ်းဆိုတော့အဲ့ဒါမဖြစ်သင့်ဘူးတကယ်တမ်းဆိုလို့ရှိရင်ပြီးဖို့မဟုတ်ဘူးဒီတိုင်းသားလူနေစုတွေရောဒီသူဘာသာရေးလူနေစုတွေရောသူတို့နေတဲ့လူပဲသူတို့နေတဲ့လူအခွင့်အရေးပေးဝရှိရမယ်ဆိုတဲ့လူသားလိုပဲမြင်နေဆိုလို့ရှိရင်ခုနကမူဝါဒတွေကိုလည်းပဲတကယ်တွေ့ဟိုအကောင့်ထဲပေါ်လို့ရမယ်အခုဥပမာဆိုလို့ရှိရင်ကျမတို့ဟိုလဝကကိုသွားကြည့်လိုက်ဒါမှမဟုတ်အစိုးရဌာနတွေကိုသွားကြည့်လိုက်ဒီအစိုးရဌာနတွေဆိုတာအရက်သားအစိုးရအောက်မှာရှိနေတဲ့ဌာနတွေကိုသွားကြည့်မယ်ဆိုလို့ရှိရင်အရင်ဆုံးဘာလို့မျိုးလဲအရင်ဆုံးဘာပါတာလဲအဲ့ဒါနဲ့ပဲအရင်ဆက်ဆံတာဒီဟိုစီယုံသွားမယ်လဝကယုံသွားမယ်တရားယုံသွားမယ်ရဲစခန်းသွားမယ်တနင်္လာသွားရင်ဒီလူကလူသားပဲဒီလူကမြန်မာနိုင်ငံမှာဒီလက်ရှိရှိနေတဲ့လူပဲဆိုလို့မမြင်ပဲနဲ့ဘာပါတာလဲဘာလို့မျိုးလဲအဲ့ဒီဟိုအချက်နှစ်ချက်ကအရင်လာတယ်သူတို့ဒီဟာတွေကဟိုနားလည်မှုတွေကတပင်းနဲ့တပင်းမတူဘူးလို့ကျွန်တော်တို့သုံးသပ်တယ်ဆိုတော့ဟိုဟိုစည်စနာဘလောက်ပဲစစ်စစ်နားလည်မှုကဟိုအပရိုချ်ကမှားနေတယ်ဆိုလို့ရှိရင်ဟိုဟိုဒီလူနေစုတွေရဲ့အခွင့်အရေးကတော့ဟိုဆက်ပြီးတော့ရှုံးရှုံးမှုတွေရှိမှာပဲလူနေစုတွေကသူတို့ရဲ့အခွင့်အရေးတွေအပြည့်ဝမရဘူးလို့ခံစားနေရရင်ရတဲ့နေတဲ့နေနဲ့ပြန်ပြီးတော့တော်လှန်ကြရမှာပဲဆိုတော့ဟိုဒါဆက်ပြီးတော့ပြောကြရလဲမလို့ပေါ့နှစ်ပေါင်း80ကျမတို့ဒီတန်ရတဲ့မှာလဲနေပြီ
ဆိုတော့ကျွန်တော်အဲ့မှာနည်းလေးပြန်ထောက်ပြချင်တာလက်ရှိအမျိုးသားအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုလို့ရှိရင်2015ခုနှစ်ရွေးကောက်ပွဲကုစရယ်ကြီးရွေးချယ်တဲ့ခါမှာဒီမွတ်စလင်ပေါ့နော်အစ္စလမ်ဘာသာဝင်တွေကိုမထည့်ဘူးဆိုတဲ့ပုံစံမျိုးကျွန်တော်တို့ကြားရပါတယ်ဒါကိုအတိအကျအခိုင်မာတော့ဒီ NLD ပါတီဘက်ကပြောဆိုတာတော့မရှိပါဘူးဒါပေမဲ့တကယ်တမ်းလဲမွတ်စလင်ကုစရယ်တွေလုံးဝမရှိပါဘူးဒါပေမဲ့လည်း NLD ပါတီကအာဏာရလာပြီးတဲ့နောက်မှာတော့ခုနလိုမျိုးပင်လုံးကြီးလုပ်ကန်ညီလာခံလိုဟာမျိုးတွေလုတ်တယ်ဖရယ်ပီအောင်စုတိဆောက်မယ်ဆိုတဲ့သူတို့လက်တွေ့လုပ်ငန်းတွေလုတ်လာတာမျိုးတွေလည်းရှိပါတယ်ခင်ဗျာတိုင်းသားရေးနဲ့ပတ်သက်လို့ရှီတန်းတင်မယ်ဆိုတဲ့ဟာမျိုးတွေလည်းရှိပါတယ်အဲ့တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အစိုးရပိုင်းရဲ့မူဝါဒပေါ့နော်တိုင်းသားရေးနဲ့ပတ်သက်လို့မူဝါဒကိုဘယ်လိုများသုံးသပ်မိပါလဲ
အကယ်လို့ဒီတိုင်းသားလူနဲ့ဆိုပြီးဒါမှမဟုတ်ရင်ဟိုအထူးသဖြင့်နိုင်ငံရေးအခွင့်အရေးနဲ့ဟိုကိစ္စကိုအကယ်လို့ကောင်ထဲပို့ချင်တယ်ဆိုလို့ရှိရင်တိုင်းသားဒီအမေရန်ပြောနေတဲ့ကိုပိုင်ပြတ်ထန့်ခွင့်တွေဒါမှမဟုတ်ရင်ပြည်내ဒီမှာသူ့ရဲ့သူ့ဟာနဲ့သူသူ့ပါတီနဲ့သူအစိုးရဟိုပြည်ပိုင်ခွင့်တွေကလမ်းဦးတည်ပြရမှာဖြစ်တယ်အခုဆိုလို့ရှိရင်ကျမတို့ဟိုလက်ရှိမှာဒီလွန်ခဲ့တဲ့တပတ်ကောတောက်ချက်ဆွေးနွေးတာကနှစ်ထောက်တိဖွင့်ဟိုဒီဝန်ကြီးချုပ်ယူကောက်ပွင့်အတွက်ပြောနေတဲ့မှာဆိုလို့ရှိရင် NLD ဘက်ကသဘောမတူဘူးဒီဟာလေးပဲခုနသူတို့ပြောနေတဲ့ federal ကိုသွားမယ်တိုင်းသားတွေကိုဟိုအခွင့်အရေးအပြည့်အဝပေးမယ်ဆိုရဲမူဝါဒအနေနဲ့ဟိုတရဆက်ဟိုဆက်ဆက်မှုမရှိဘူးလို့တော့ကျွန်မသုံးသပ်တယ်ဆိုတော့ဟိုအပြည့်အဝတစ်မျိုးအလောက်ကတစ်မျိုးများဖြစ်နေသလားပေါ့နော်ကျွန်မရဲ့အမြင်မှာဟိုနောက်တစ်ခုကကြတော့ဒီရိုဟင်ဂျာကိစ္စတွေမှာဆိုလို့ရှိရင်ဒီအစိုးရအနေနဲ့တကယ်ပဲဒီဟိုဒီလူနေစုဘာသာရေးလူနေစုတွေကိုဟို သူရဲ့ခွင့်ရည်တွေကိုဟိုတကယ်အကောင့်ထဲပို့ခြင်းတယ်ဆိုလို့ရှိရင်ဥပမာဖြစ်ဆက်ဟိုသူရဲ့နိုင်ငံသားခွင့်ရည်နိုင်ငံသားဖြစ်တယ်ခွင့်ကိုအမေရိကန်တာမင်ထားတဲ့2023ဖြစ်တဲ့နိုင်ငံသားဥပဒေလိုမျိုးကိုစပြီးတော့ပြုပြင်လို့ရတယ်။ဘာလို့လဲဆိုတော့အဲ့ဒီဥပဒေပေါ်မှာအခြေခံပြီးတော့ဒီလူနည်းစုတွေကနိုင်ငံသားခွင့်ရည်ဖြစ်ခွင့်ကိုရှုံရှုံခဲ့ရတာဆိုတော့ဒီဟာတွေကိုစပြီးတော့သူကအကောင့်ထဲပို့လို့ရတယ်ပြုပြင်လို့ရတယ်ဒီဘက်မှာသူကမလုံမရှားဖြစ်နေတဲ့အရာကိုတွေ့နေရတယ်ဆိုတော့ဒီမှာအတူချုံနဲ့ပြန်သုံးသပ်မယ်ဆိုလို့ရှိရင်စေတနာရှိတယ်ဟိုလုံမယ်လို့လည်းပြောတယ်ဒါပေမဲ့လုံတဲ့ပုံစံကဟိုတခြား
ဟုတ်ကဲ့ခင်ဗျခုနကမတ်ချယ်ရီဇဟောင်းထောက်ပြသွားတဲ့ထဲမှာ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့လူခွင့်မဟာမင်းကြီးကလည်းထောက်ပြထားပါတယ်ဒါသူနည်း၎င်းပဲကိုဖီယာနဲ့အစီငံစာမှာလည်းဒါကိုပြင်ဆင်မှုဆိုတဲ့အကြံပြုချက်သဘောပါပါတယ်မြန်မာဆွေကလည်းကိုဖီယာနန်ရဲ့အစီငံစာကိုအကြံပြုချက်တွေကိုသူတို့အကောင့်ထဲဖော်မယ်ဆိုတဲ့ဂတိကဝတ်လည်းပေးထားပါတယ်ဒါပေမဲ့လက်တွေ့အဖြစ်တော့1982အဲ့ဥပဒေကိုဘယ်သူမှမထိနိုင်ဘူးဖြစ်နေတာပေါ့နော်အဲ့ဒါကလည်းတစ်ဖက်မှာကအခြေခံဒီလူတို့ရဲ့သဘောထားကလည်းဒါကိုမလွန်ဆန်နိုင်မှုဆိုတဲ့တုံ့တက်ချက်ရှိပါလေအဲ့တော့ကျွန်တော်ကိုသက်စင်ကိုမေးချင်တာကခုနလိုမျိုးဘာသာရေးလူမျိုးရေးအရလူနည်းစုနဲ့ပတ်သက်လို့တွေးခွဲဆက်ဆံမှုတွေခုနလိုမျိုးဖယ်ထုတ်ထားတဲ့ကိစ္စတွေကလူဖွဲ့စည်းအတွင်းမှာမြန်မာလူဖွဲ့စည်းအတွင်းမှာပဲခက်ခဲမှရှိနေလို့အစိုးရကမလွန်နိုင်တာလားအစိုးရကိုယ်နိုင်ကမူဝါဒဖြစ်နေတာလားဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ခင်ဗျအဓိကအချင်းရတော့ဗျာကျွန်တော်တို့အဓိကအပြင်ကျွန်တော်ပြောလို့ရှင်တော့ဒီအစိုးရကိုယ်တိုင်ကဒီကိစ္စမှာရေးရဲတဲ့နဲ့မကန်ကွယ်မဖြေရှင်းတာဟာသူ့ကိုယ်တိုင်ကပေါ့ဒီကိစ္စမှာဘယ်လိုသဘောထားလဲဆိုတာရှင်းလင်းတဲ့သဘောထားမရှိပါဘူးသူ့ကိုယ်တိုင်ကရှင်းလင်းတဲ့သဘောထားမပြထားပါဘူးအဲ့တော့ကျွန်တော်ကအခုနောက်တစ်ခုက NLD ကဘဝကြီးမှာအများဆုံးလူအချက်အများဆုံးပါတီဖြစ်တယ်လူချက်အများဆုံးကောင်းတော်နဲ့တော့အသက်ကြီးဖြစ်တယ်။ဒါဆိုလို့ရှိရင်လူချက်အများဆုံးလူများဆုံးထောက်ခံထားတဲ့ကောင်းတော်နဲ့ပါတီကဒီကိစ္စနဲ့ပတ်သက်ပြီးသူတို့မှာပွင့်လင်းတဲ့သဘောထားကိုချတတ်တယ်။ဒီကိစ္စမှာပုံမှန်နည်းနည်းဖြည့်ရှင်းပြလို့ထင်တယ်။သူတို့ပုံဖဲနဲ့ဒီလိုမျိုးဟိုခွဲခြားဆက်ဆံမှုအားပေးတဲ့အဖွဲ့အစည်းလူများစုဘယ်လိုမှနေရတဲ့သဘောထားကိုသူကသူ့ရမဖြည့်ရှင်းမဲ့နဲ့စောရောင်မီလိုက်ပြီးတော့ဒီကိစ္စကိုမပြည့်စုံအောင်စောင့်နေသူလူမျိုးလုပ်နေတာကလေဒီလူတွေကိုအဲ့အပြင်အပြင်ပြောလို့ရှိရင်တော့ဒီလူတွေကိုဒီအဆူတွေကိုအားပေးရစ်နေပါလေဒါကြောင့်ဒီလိုအားပေးခြင်းမျိုးဆိုရင်ဒီအဆူတွေတက်တဲ့ဒီစားနဲ့ပတ်သက်ပြီးတော့အဖြေရှင်းနိုင်အောင်မှာ तू ကကျွန်တော်ကဘယ်လိုယုံကြည်ပါလဲကျွန်တော်ကဘယ်လိုရက်တည်ပါလဲဆိုတာကိုတော့ तू ပြောတင်တယ်ဒီမပြောခြင်းအပြင် तू ကဒီအဆူရဲ့ဓာတ်မှုဖြစ်နေဒီအဆူရဲ့ပါရတီရဆိုတော့ဒီလိုမျိုးဖြစ်နေပါတယ်ဒါကြောင့်ကျွန်တော်ဒီဆိုရဲဒီမျိုးစုတွေမှာသဘောထားတဲ့ဒီမျိုးစုတွေမှာထားတဲ့သဘောထားဘာသာခြားတဲ့ပုံမှာထားတဲ့သဘောထားဟာမရှင်းလင်းဘူးမရှင်းလင်းတဲ့ပြင်အရေးကြီးမှုလည်းမရှိဘူးတော့ကုန်လည်းမရှိတော့တာဒီလိုမျိုးဒီမျိုးစုပေါ်မှာအာ19ဒီနေ့လူစုတွေလည်းသတ်မှတ်ထားတဲ့ဘောလားကဒီဖြစ်နေလို့ကျွန်တော်ပြောရမှဖြစ်နေပါ
ဟုတ်ကဲ့ခင်ဗျကျွန်တော်မတ်ချယ်ရီကိုတခုထပ်မေးချင်ပါတယ်အတိအကျတော့ဒီကုလသမဂ္ဂမဟာမင်းကြီးပြောသွားတဲ့အထက်မှာအခုလိုမျိုးမူဝါဒတွေဥပဒေတွေကိုပြင်ဆင်ဖို့အပအဝင်ဒါကိုဖြေလျှော့ဖို့ဆိုရှင် transitional justice ပေါ့နော်အသွင်ကူးပြောင်းမှုတရားမျှတမှုကိစ္စမျိုးတွေလုပ်ငန်းစဉ်တွေလုပ်ဖို့လိုတယ်လို့သူအကြံပြုသွားပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံကအသွင်ကူးပြောင်းနေတဲ့အချိန်မှာ NLD အစိုးရကလည်းရင်ကြားစီရေးလုပ်ငန်းလုပ်နေရတယ်ပြောပါတယ်ခင်ဗျအဲ့တော့ transitional justice တကယ်လုပ်နိုင်ခြေရှိမရှိလုပ်နိုင်ဖို့အခွင့်အလမ်းအခြေအနေရောပြီးရလားမတ်ချယ်ရီရဲ့အမြင်သိကြပါတယ်
transitional justice ကိုလုပ်မယ်ဆိုလို့ရှိရင်လုပ်ရမယ့်အပိုင်းတွေကအများကြီးညပေါင်း80လုံးလုံးခံလာခဲ့တဲ့ဒီတိုင်းသားလူနည်းစုတွေဥအိမ်ပြက်ပြီးတော့ဘဝတွေပြက်ပြီးတော့မှမိသားစုတွေဟိုအကွဲကွဲအဲ့လိုမျိုးဟိုနေရာတကာရောက်ပြီးတော့မှကွဲနေတဲ့ဒီဘဝပြန်ပြီးတော့လည်းမထူထောင်နိုင်တော့တဲ့ဟိုတိုင်းသားလူနည်းစုတွေအများကြီးရှိတယ်သူနည်းလကောင်မြခုနရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ Rohingya လူများစုတွေဖြစ်နေတယ်။ပြီးရင်ဒီဟိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ထောင်ချခဲ့လို့ဟိုဘဝတွေဟိုပြန်ပြီးတော့နလန်ပြန်ထူဖို့ရတဲ့ခက်ခဲနေတဲ့လူတွေရှိတယ်။ဆိုတော့ transitional justice လို့ပြောလို့ရှိရင်ခုနကောင်းစင်တစ်ခုတည်းနဲ့သွားလို့မရဘူး။ဒီဟာတွေကို target ဟိုစီစဉ်ပြီးတော့လုပ်ရမယ်။ဒါမဲ့ဒီ transitional justice ကိုလုပ်မယ်ဆိုလို့ရှိရင်ဟိုဟို justice ဆိုတာဘာလဲတရားမျှတမှုဆိုတာဘာလဲဆိုတဲ့ဟာလဲပြည်သူလူထုတွေကြားထဲမှာအများကြီးဟိုချက်ပြတ်ဖို့လိုအပ်တယ်ပြောဖို့လိုအပ်တယ်လူလူဟိုဒီကျမတို့ရဲ့ဒီပတ်ဝန်းကျင်မှာဒီဟာကိုမြန်မြန်ပြောလာနိုင်အောင်အခြေအနေလဲဖန်တီးပြဖို့လိုအပ်တယ် let's see အခြေအနေမှာကဟို let's see ဖြစ်နေတဲ့အမှုခင်းတွေဥပမာ Victoria case လိုမျိုးတွေဟိုဟိုကပြင်းဆာမှနှစ်ယောက်အသက်ခံနေရတဲ့ကိစ္စတွေဒီဟာဒီတော့မှမဖြစ်ရှင်းနိုင်ဘဲနဲ့တက်တာပါဟိုအစိုးရတက်ကနေလည်းမဖြစ်ရှင်းဘူးတက်တက်ကနေလည်းအမြဲတမ်းဟိုဟိုကာတင်းနေတဲ့အခြေအနေမျိုးမှာ transitional justice ကိုတကယ်လက်တွေ့အကောင့်ထဲပေါ်ဖို့ရန်အတွက်ကအင်မတန်မှဟိုဝေးသေးတယ်လို့ကျမတို့သုံးသပ်တယ
်ဒ
ါအပြောသဘောလောက်ပဲဖြစ်တယ်တကယ်ပဲလုပ်မယ်ဆိုလို့ရှိရင်တက်တာမှုတော့လိုအပ်တယ်ဒီဟာကိုဆက်ဆက်မဲ့မဲ့လုပ်ဖို့ရန်အတွက် program တစ်ခုကြီးလုံးကိုဟိုဟိုဟိုအိုးအိုးမှပြောရရင်တော့ဒီဟာကိုလုပ်ဖို့ရန်အတွက်ဘုံဒီခန္ဓာတစ်ခုလုံးပေါ်ကိုတော့မှတည်ထောင်ဖို့လွယ်လဲလို့အလားလဲမြေဘာလို့ဆိုကျွန်တော်တို့တိုင်းပြည်ကအရန်ကိုဖုံးရှုံမှုတွေကအရန်များနေလို့လူနေရာတိုင်းမှာဒီဟာတွေကဟိုမတရားမှုတွေဖြစ်ပျက်နေခဲ့လို့ပေါ့နော်ဆိုတော့ဒီဟာတွေပြန်ပြည့်နေလားပြန်ထူဖို့တော်တော်လေးကိုတော့လုပ်ယူရနိုင်မယ်လို့ကျွန်တော်တို့သုံးသပ်နေရ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကုသဆင်ကိုမေးချင်ပါလေခင်ဗျာခုနကုသဆင်ပြောသွားတဲ့အထက်မှာလည်းပါတယ်ပြောရမယ်ဆိုရင်ဒီသူခွဲလူနေစုတွေပေါ်သွေးခွဲဆက်ဆံမှုတွေဟာဥပဒေအရရောမူဝါဒအရရော institutional ဒီပုံစံရပါတည်ရှိနေရဆိုရဟာပြောပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင်မြန်မာအာဏာပိုင်ဒီဘက်ကလက်ရှိအရသာအာဏာပိုင်ဒီဘက်ကပြောနေတာသူတို့မှ2008ဥပဒေဖွဲ့စည်းပုံခြေခံဥပဒေရှိနေတယ်စစ်တပ်ကတပိုင်းစားအုပ်ချုပ်ထားတယ်ဒီချင်းနေကြောင့်လောကကံရခက်တယ်ပြုရင်ပြောင်းလဲဖို့အတွက်ဟန့်တားရရှိရဆိုတဲ့သဘောမျိုးကျွန်တော်မကြကြားပါတယ်ခုနကကျွန်တော်တို့ပြောနေတဲ့ဒီပြုရင်ပြောင်းလဲမှုတွေကိုတကယ်ပဲအရသာစုအနေနဲ့အခုရှိနေတဲ့ဘောင်တင်းကောလုံနိုင်ချေရှိရလားကိုတက်စီအမြင်သိချင်ပါတယ
်တကယ်မှာသူတို့ဟိုဆိုတော့ဆရာမလည်းပြောတော့ဘာလို့ဆိုတော့တကယ်မှာသူတို့မှာစိတ်ဆန္ဒရှိတယ်သူတို့ရှင်ဟိုကကျွန်တော်တို့အာပြည်နေမှာရှိနေတဲ့အမရခိုင်နဲ့ရှမ်းပြည်နေမှာရှိနေတဲ့နောက်ဆုံးတော့ကိုယ်တော်ကြီးကတင်ထားဆက်တော်ဥက္ကဋ္ဌမှာရှိနေတဲ့ကတ္တမောကြီးကပြောတယ်တင်ထားတဲ့ဒီလူ့ဘောခြေအောင်ပြည်စီ kiss အချက်လက်ဒီ kiss ရတော့မှသူရဲ့ဟိုသူနည်းပေါ့နော်သူရဲ့ပြည်စီချက်တင်တဲ့အခါမှာအဲ့အရာကိုဖိတ်သွင်းပြီးတော့စဉ်းစားလို့ဖိတ်သွင်းမပေါ်ပြခဲ့ဘူးဆိုတော့ဒါအကျေဒီလူငယ်လူငယ်မှာထားတဲ့သဘောထားသူ့ရဲ့သဘောထားရှင်းနေတော့တခုကတော့မြေချောက်ကြီးနဲ့ပတ်သက်ပြီးဆရာမလည်းပြောတယ်ဒီချောက်ကြီးနဲ့ပတ်သက်ပြီးတော့သူကဘာကြောင့်မဖဲ့ဘူးလဲဆိုတာကိုသူကအခုချိန်ထိဟိုတက်မတော်ကဒီ25ရက်ကငုံကြောက်သူကမထည့်ဘူးလို့ပြောတယ်အမှန်ဆိုရင်မြေချောက်ကိုတက်မတော်နဲ့စန့်ခိုင်ရတင်းတင်းနဲ့ဆိုရင်တော့မြေချောက်ကြီးပတ်ပြီးချောက်ကြီးကိုအောက်ပံဖြစ်ဖြစ်လေးကိစ္စတွေကသူကပြင်ဖို့အတွက်ထူထားတယ်နဲ့အဲ့လိုမတူစားဘူးမိထောက်ကြီးအဲ့လိုမတူစားတဲ့ပြင်မိထောက်ကြီးတော့မပြင်နိုင်ဘူးဆိုလို့ရှိရင်သူကဒါလူငယ်စုတွေကထားတဲ့သူ့ရဲ့သဘောထားကဖိတ်ရှင်းပါလေဒါသူကဘလောက်ပဲလူငယ်စုတွေကလူငယ်သဘောထားတဲ့သူတို့ကင်းတက်ပြီးမှကြားလို့ရှိမှာသူလူငယ်စုတွေကထားတဲ့သဘောထားကအခုဟိုနောက်ဆုံးအခြေအနေပြောရချင်းလက်ရှိဖြစ်နေတဲ့အခြေခံပြည်ကျဆင်းပြီးအခြေအနေမှာတော့မှသူကဒီလူငယ်စုကထားတဲ့သူ့ရဲ့သဘောထားကဘလောက်ထင်ရှားလဲဆိုတာဥပမာဖြစ်ပေါ်ရပါဒါကြောင့်မို့လူငယ်စုရဲ့သဘောထားက
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရိုက်လီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့မတ်ချယ်ရီဇာဟောင်းနဲ့ဦးသက်စင်တို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲညံနာခွဲ့ပြီးပါခင်ဗျာ